ရိုဟင်ဂျာဒုက္ခသည်အကြက်ဘဲနဲ့ပတ်သက်လို့အကူအညီပေးရေးအတွက်နိုင်ငံတကာကနေဒေါ်လာသန်း335ဘန်ဂရိကဝတ်တွေရထားပြီလို့ဂျနီဗာမြို့မှာဒီကနေ့လုပ်တဲ့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံမှာအကြေညာသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံအကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုညီလာခံတက်လာတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကကြိုးစို့ချီးကျူးခဲ့ကြသလိုရခိုင်မြောက်ပိုင်းဒေသကိုလူသားချင်းစာနာမှုနိုင်ငံတကာအကူအညီတွေဝင်ဝင်ပေးဖို့ကိုလည်းမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုခဲ့ကြပါတယ်။ဒီအကြောင်းအပြည့်အစုံကိုသားမြို့ဦးပြောပြပေးပါရှင်။
ဩဂတ်စ်လ25ရက်နေ့ကစပြီးတော့ဖြစ်တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲအစိုးရရဲ့စစ်ဆင်ရေးတွေကြောင့်ရင်ဂျာဒုက္ခသည်တွေထွက်ပြေးကြရမှာအခုဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုရောက်လာတဲ့ဒုက္ခသည်6သိန်းကျော်ပြီလို့ကုလသမဂ္ဂဘက်ကကြေညာထားပါတယ်။အရင်တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံမျိုးမှာရှိနေပြီးသားရင်ဂျာ4သိန်းကျော်နဲ့ပေါင်းပြီးတော့ဒီဒုက္ခသည်အားလုံးတသန်းကျော်အတွက်အကူအညီပေးဖို့နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေလူ့ရှင်နိုင်ငံတွေပေါင်းပြီးတော့ရင်ဂျာဒုက္ခသည်ကူညီရေးရန်ပုံငွေရှာဖွေတဲ့ညီလာခံကိုဒီဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာဒီနေ့ပြုလုပ်တာဖြစ်ပါတယ်။ရွှေကြာဒုက္ခသည်တွေကိုအထောက်ပံ့ပေးရေးအတွက်လာမယ့်ဖေဖော်ဝါရီလအထိရန်ပုံငွေဒေါ်လာ434တန်လိုအပ်မယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်။ဒီကနေ့မှာတော့ဒီအလှူရှင်နိုင်ငံတွေဘက်ကဒေါ်လာတန်335တန်ကူညီဖို့ကတိကဝတ်တွေရရှိထားပြီးဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဒီကူညီမှုတွေဟာဩဂတ်စ်လ25ရက်နေ့ပြည်ထောင်စုဖြစ်ပြီးတဲ့နောက်ပိုင်းကလေးကမင်းတကာကူညီခဲ့တဲ့ငွေနဲ့ထပ်မံကူညီဖို့ကတိကဝတ်ပြည့်တဲ့ငွေစုပေါင်းပြီးတော့ရည်တက်ထားတာဖြစ်ပါတယ်။အမေရိကန်ပြည်သူညီနဲ့ရခိုင်ပြည်နယ်အခြေတဲ့အတွက်ရုပ်ဝကူညီငွေဒေါ်လာတန်40တိကူညီသွားဖို့ရှိတယ်လို့ညီလာခံတက်လာတဲ့အမေရိကန်ဆွေကူစလေကပြောပါတယ်
။ In fiscal year 2017, we've provided nearly $104 million in humanitarian assistance for displaced people in and from Burma.
ဝန်ကြီးရေးအပါဝင်မြန်မာနိုင်ငံနဲ့ဒေသတွင်းကဒုက္ခသည်တွေကိုကူညီဖို့အမေရိကန်ပြည်သူညီနဲ့2018ခုနှစ်ဘဏ္ဍာနှစ်အတွက်အမေရိကန်ဒေါ်လာ104တန်ကူညီသွားဖို့ရှိနေပါတယ်။အဲ့ဒီအထက်မှာတော့ဩဂတ်စ်လ25ရက်နေ့ကစတဲ့ရခိုင်ပြည်နယ်ကအချက်အတဲအတွက်ဒီနေ့ပေါ်အကူအညီငွေဒေါ်လာ340နီးပါးကူညီသွားမှာဖြစ်ပါတယ်
။ရိုဂျာဒုက္ခသည်တွေအတွက်အများဆုံးအကူအညီပေးနေတဲ့နိုင်ငံတွေထဲမှာတော့ဘရစ်ရှ်နိုင်ငံလည်းပါပါတယ်။ဘရစ်ရှ်အနေနဲ့အကူအညီငွေ UK ပေါင်48တန်း၊အမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်ဒေါ်လာ62တန်းအကူအညီပေးသွားဖို့ရှိတယ်လို့ဘရစ်ရှ်ကုစလေကကြေညာပါတယ်။ဒီလိုတွေကိုတော့ဒီလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အခြားအကူအညီပေးရေးအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေမှာအသုံးပြုမှာဖြစ်ပါတယ်။တချင်ထဲမှာပဲမြန်မာနိုင်ငံတွင်းကရခိုင်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်နဲ့တော်ရောက်ပေးခွင့်ပြုဖို့ကိုလည်းဘရစ်ရှ်ကုစလေကတိုက်တွန်းပါတယ်
။ The UK has repeatedly called upon the Burmese military and government to stop the violence, to allow humanitarian access, establish
a ground for peace. လူသားချင်းစာနာကူညီမှုအထောက်ပံ့တွေခွင့်ပြုဖို့ဒုက္ခသည်တွေနေရက်ကိုဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ဖို့လူ့ခွင့်ရေးကောင်စီရဲ့ကုလသမဂ္ဂအချက်အလက်စာပေစုဆောင်ရေးအဖွဲ့ကိုနိုင်ငံဝန်ကပေးဖို့ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်စံပေးကော်မရှင်ရဲ့အဆိုပြုချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့ဗြိတိန်အနေနဲ့မြန်မာအစိုးရနဲ့မြန်မာစစ်တပ်ကိုထပ်မံတိုက်တွန်းတောင်းဆိုပါရစေ
။အခုလိုမျိုးရင်ဂျာဒုက္ခသည်တွေရေးကိစ္စမှာမြန်မာအစိုးရကိုနိုင်ငံတကာဖိအားတွေရှိလာတာနဲ့အတူပဲလက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေအပေါ်မှာထိခိုက်နိုင်တယ်ဆိုပြီးတော့အမေရိကန်အစိုးရကုစရေကညီလာခံမှာသတိပေးပြောခဲ့ပါရစေ
။ In addition to the humanitarian costs, it threatens to undermine Burma's substantial gains in recent years on its fragile transition.From authoritarian military rule to elected government.
ဒီကနေ့ဒီမူဆိုင်ရာအချက်အလက်တွေမကပါဘူး။ဆရာနာရှင်ကနေဒီမိုကရေစီအစိုးရဘက်စီအသွင်ကူးပြောင်းပြီးအခိုင်အမာရရှိလာတဲ့အောင်မြင်မှုတွေကိုပါထိခိုက်နိုင်ပါတယ်။ငင်းငင်းရဖို့ကြိုးပမ်းဆောင်ရွက်မှုတွေကိုပါထိခိုက်နိုင်တာ
ပါ။ဒါပေမဲ့လို့ဒီညီလာခံအတွင်းမှာမြန်မာနိုင်ငံဘက်ကယက်တိပြောဆိုကြတဲ့နိုင်ငံတွေလည်းရှိပါတယ်။ရခိုင်ပြည်နယ်အရေးကိစ္စဟာလွန်သိမ့်မှုရှုပ်ထွေးတာမလို့မြန်မာနိုင်ငံကိုနားလည်ဖို့လိုပြီးတော့မြန်မာအစိုးရရဲ့ကံတွေဖြည့်ဆည်းမှုကိုစိတ်ရှိရှိထားဆောင်ကြည့်ဖို့တုတ်ကူစလေကတိုက်တွန်းပါတယ်။
The problems of Rakhine State involve complex historical, national, and religious factors, which cannot be solved in one go.
Rakhine is a state that has been around for centuries. It is an immense problem that has not been solved yet. It has been difficult to solve for centuries. 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 It has been difficult to solve for centuries.မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဆွေးနွေးမှုတွေကနေအတူတကပူးပေါင်းဖြေရှားနိုင်ဖို့အပြုသဘောဆောင်တဲ့အကူအညီတွေနဲ့အားပေးမှုလုပ်တင်ပါတယ်
။အခုညီလာခံအတွက်မှာလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂအကြီးအကဲရှိတွေနဲ့လူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတို့လည်းတက်ရောက်ပါတယ်။ကုလသမဂ္ဂအေဂျင်စီအသီးသီးကလည်းရင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့သူတို့အနေနဲ့ဆောင်ရွက်နေတဲ့လုပ်ငန်းတွေနောက်ကျုံရတဲ့အခက်အခဲတွေဒုက္ခသည်တွေရဲ့အခြေအနေတွေကိုလည်းရှင်းလင်းတင်ပြခဲ့ကြပါတယ်ခင်ဗျ။